ဘယ်ဝန်ဒီလစောက်တည်ရပြီဖြစ်ပါယောသာနိုင်ဘုရားအတွက်ဘုန်းကြီးတို့တတိပဒံဝိပဿနာအမှတ်တရားများကိုမပြတ်မလတ်ကြိုးစားရှုမှတ်ပါများအထုံနေကြသည်ယောဂီတရားရှင်များနှင့်တကောတရားနာပရိသတ်အပေါင်းသူတော်ကောင်းတို့အားဓမ္မဒါနနေရာဖြင့်တုံ့ပြန်၍ဓမ္မကထာဩဝါဒဒေသနာဟောကြားပေးလိုသည့်ဒေသနာကပြောင်းပြန်ကြင့်မှတရားရာဆိုတဲ့ဩဝါဒကထာတစ်ခုကိုဟောနာကြီးညိုမှတ်သားနာယူကြည်ကြရအောင်တတိပဒံတရားကိုပွားများအားထုတ်ကြသည့်ယောဂီရပေါင်းသူတော်ကောင်းတို့တရားရာဖို့ရန်အတွက်တရားရည်ကြင့်နေကြသည့်အားထုတ်နေကြသည့်ဖြစ်ကြရကတရားရာဖို့ရာကြင့်တော်နေရဝဲလောကကြီးနဲ့တူအောင်ကျင့်ရတဲ့အရာမျိုးတွေလည်းရှိ၏လောကကြီးမှလေပြောင်းပြန်ဆန့်ကျင်ဘက်တူအောင်ကျင့်ရသောအရာတွေလည်းရှိလောကကြီးနဲ့တူအောင်ကျင့်ရမယ့်အရာများကြတော့လောကကြီးနဲ့တူအောင်ကိုပင်လင်လိုက်နာပြီးတော့ကျင့်သုံးသွားကြရတယ်လောကကြီးနဲ့မတူစေတော့ဘဲလောကကြီးမှပြောင်းပြန်ဆန့်ကျင်ဘက်နေရာဖြင့်ကျင့်ရတဲ့အရာလည်းရှိလောကကြီးနဲ့မတူပဲပြောင်းပြန်ဆန့်ကျင်နေကြင်ရမယ့်အရာကဘယ်လိုအရာမျိုးလဲဆိုတော့ယခုလိုတတိပဒံ၄ပါးဥပဒနာတရားများကိုကြိုးစားရှုမှတ်ပွားများအားထုတ်သောနေရာကလောကကြီးနဲ့မတူအောင်ကိုပင်ကြင်ရမှာပြောင်းပြန်ကိုပင်ကြင်ရမှာဆန့်ကျင်ပဲဖြစ်သွားအောင်ကိုပင်ကြင်မှာတရားတွေရသွားမယ်တရားတွေမတွေ့သေးတဲ့ပုဂ္ဂိုလ်တရားတွေအမြန်တွေ့တရားတွေ့ပြီးတဲ့ပုဂ္ဂိုလ်တွေလည်းတရားတွေအမြန်တက်ပြီးတရားတို့တရားများရထိုက်တဲ့ပုဂ္ဂိုလ်တွေလည်းတရားတို့တရားများတွေကိုအမြန်ဆုံးတွေ့သည့်ကရရှိသွားနိုင်ကြမှာဖြစ်တယ်။တို့တဲ့ကြောင့်ပြောင်းပြန်ကျင့်နိုင်ဖို့ကဘာနဲ့ပြောင်းပြန်ကျင့်ရမလဲတူအောင်ကျင့်ရမတုံးဆိုတော့လောကကြီးနဲ့ပြောင်းပြန်တူအောင်ကျင့်ရသောကကြီးနဲ့ပြောင်းပြန်တူအောင်ကျင့်ကြောင်းမယ်ဆိုတော့အရှင်မကိစ္ဆာနမထေရညွှန်ကြားထားသောဩဝါဒကိုယ်ပြလင်လိုက်နာကျင့်သုံးခြင်းသည်လောကကြီးနှင့်ပြောင်းပြန်တူနေအောင်ကျင့်သုံးနေရာရောက်တယ်ကျင့်သုံးနေတာဖြစ်တယ်ရှင်မကိစ္ဆာနမထေရရဲ့ဩဝါဒကဘယ်လိုညွှန်ကြားထားသလဲယောဂီများအတွက်ဘယ်လိုညွှန်ကြားထားသလဲဆိုတော့သက္ကုမတယထာအန္တောသောတဝါပရိရောယထာပညာဝတယထာမူကောဗလဝါဒုဗလောရိဝါကမ္မဌာနာကမ္မဌာန်တရားတွေကိုအာရဗတိအာထုတ်ပွားများရာ၌သကုမာမျက်စိအမြင်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကာမူအန္တောယထာကံနေတဲ့သူကဲ့သို့အတ္တဖြစ်ရတော့ဤတဲ့ကမ္မဌာန်တရားကိုစူးစမ်းရှုမှတ်ပွားများအာထုတ်သောနေရာဝယ်မျက်စိအမြင်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကမူတဲ့မျက်စိမမြင်တဲ့ပုဂ္ဂိုလ်နဲ့တူအောင်ကျင့်သုံးသွားရမယ်တဲ့ခွန်ကြီးတို့အရတဲမှာလောကထဲမှာနေထိုင်ကြသောတရားမှတွေမြင်စရာတွေကိုသူများမမြင်တာတွေကိုကိုကမြင်အောင်ကြည့်နိုင်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကလောကမှာအထက်တန်းသို့ရောက်လာတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်သူများမမြင်တတ်တာတွေကိုသူများမမြင်နိုင်တာတွေကိုဖောက်ထွင်းပြီးတော့မြင်နိုင်အောင်ကျင့်ဆောင်နိုင်သောပုဂ္ဂိုလ်သည်တဲ့လောကထဲမှာအရေးတကအရေးတွေကိုဆောင်ရွက်သောနေရာဝယ်ရှေ့တန်းရောက်လာတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ကမ္မထံတရားကိုအာထုတ်သောနေရာမှာတော့ဒီလိုမဟုတ်တော့ဘူး။မျက်စိအမြင်တဲ့ပုဂ္ဂိုလ်အမြင်ကောင်းတဲ့ပုဂ္ဂိုလ်မြင်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ဖြစ်စေကောင်မူမမြင်တဲ့သူနဲ့တူအောင်ကိုပဲကျင့်သုံးသွားရမယ်။အဲလိုကျင့်သုံးနိုင်မှသာတရားမတည့်သေးတဲ့ပုဂ္ဂိုလ်တွေတရားတွေအမြန်တည့်တရားမတည့်သေးတဲ့ပုဂ္ဂိုလ်တွေတရားတွေအမြန်တည့်တရားတို့တရားမြတ်ရထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်ခဲ့တော့တရားတို့တရားမြတ်တွေအမြန်ဆုံးတွေ့သည့်ကရရှိသွားနိုင်ကြမှာဖြစ်တယ်။အဲမျက်စိအမြင်ကောင်းပါတယ်ဆိုပြီးတော့မြင်စရာအာယုန်တွေကိုလိုက်၍လိုက်၍ကြည့်နေမယ်ဆိုရင်ကောင်းတဲ့အာယုန်တွေကိုမြင်ကသဘောတရားတွေကိုအမှန်သိအောင်မမှတ်နိုင်တဲ့အခါကြတော့သဘောကျသွားတော့လောဘတရားတွေဖြစ်လာတယ်။မြင်စရာအာရုံကောင်းကောင်းတွေအပေါ်၌သဘောမကျတဲ့အခါကြတော့ဒေါသတွေဖြစ်သွားတယ်။အ အမှန်တရားကိုမသိတဲ့အခါကျတော့မောဟတရားတွေဝင်လာတယ်မောဟတရားတွေဖြစ်သွားတယ်ဒါကြောင့်လောကကြီးနဲ့ပြောင်းပြန်ဆန့်ကျင်ပဲမတူအောင်ကိုပင်လင်ကျင့်သွားနိုင်ပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတရားတွေအမြန်တွေ့တရားတွေအမြန်တွေ့တရားတို့တရားမြတ်တွေကိုဧကံမုတ်ချရရှိသွားမှာဖြစ်ပါဒါကြောင့်ကြည်စည်တော်ရှင်ဆရာတော်ဘုရားကြီးကလည်းမျက်စိအမြင်ကောင်းသူဖြင့်မမြင်ကမ်းပမာဆိုပြီးတော့ဩဝါဒတည်းပေးထားသလားမပေးထားပါလားယောဂီအပေါင်းတော်ကောင်းတို့ဘလောက်ပဲမျက်စိအမြင်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကာမူကမ္မထံတရားကိုအာထုတ်သောနေရာမှာတော့ဖြင့်မျက်စိမမြင်တဲ့သူနဲ့တူအောင်ကျင့်ပါဘယ်လိုကျင့်ကြမလဲမျက်စိမမြင်တဲ့သူနဲ့တူအောင်ကျင့်သုံးနိုင်မှသာတဲ့မိမိတွေတန်တန်မှအမြန်ဆုံးတရားတွေ့တရားသိတရားမြင်တရားတွေတိုးတက်သွားနိုင်မှဖြစ်ပါမြင်စရာအာရုံကောင်းကောင်းတွေကိုရှာဖွေပြီးတော့လိုက်ရလိုက်ကြည့်နေမယ်ဆိုကထိုယောဂီမှာဘလို့မှတမာတိမရနိုင်ပါဘူးတမာတိမဖြစ်နိုင်ပါဘူးတမာတိမှဖြစ်ဘူးဆိုလို့ရှိရင်အမှန်တရားတွေကိုဖောက်ထွင်းပြီးတော့မြင်နိုင်ပါလားမမြင်နိုင်ပါလားအမှန်တရားတွေကိုဖောက်ထွင်းပြီးတော့မမြင်နိုင်ဘူးသို့အတွက်ကြောင့်တရားအထုသောနေရာမှာတော့ဖြင့်သိခံပြီးတော့အန္တောယထာကမ်းနေတဲ့သူနဲ့တူအောင်ကျင့်ပါဘယ်လိုကျင့်ကြမလဲကမ်းနေတဲ့သူနဲ့ကမ်းနေတဲ့သူနဲ့တူအောင်ကျင့်သုံးနိုင်မှသာတမာတိဖြစ်၍တရားတက်မှဖြစ်၏ပြီးတော့ကမ္မဋ္ဌာန်းကမ္မဋ္ဌာန်းတရားတွေကိုအာရပတိအထုရ၌သောတာဝနာကြောင့်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကာမူပတိရောယတ္ထာနာပင်နေတဲ့ပုဂ္ဂိုလ်ကဲ့သို့အတ္တဖြစ်ရတော့ဤတဲ့ဒီလောကမှာတော့ဖြင့်ဒါသူများမကြားနိုင်တဲ့တော့ကိုယ်ကဖောက်ထွင်းပြီးတော့ကြားနိုင်စွမ်းရှိတယ်ဆိုရင်တော့ဒါနေရာကျမှာပဲသူများမကြားသင့်တဲ့အရာမကြားနိုင်တဲ့အရာတွေကိုကိုယ်ကဖောက်ထွင်းပြီးတော့ကြားနိုင်စွမ်းရှိပြီဆိုအဲ့ဒီပုဂ္ဂိုလ်ကလောကမှာအထွတ်အထိပ်သို့ရောက်လာနိုင်တဲ့ပုဂ္ဂိုလ်လို့ပြောရမှာပဲတရားတို့သောနေရာမှာတော့ဒီလိုမဟုတ်တော့ဘူးပြောင်းပြန်စမ်းကျင်ဘက်ကိုကျင့်သုံးရသလားမကျင့်သုံးရမှလားပြောင်းပြန်ကျင့်ရမယ်ဘလောက်ပဲနားကြားတဲ့ပုဂ္ဂိုလ်ဖြစ်စေကမူနားမကြားတဲ့သူနဲ့တူအောင်ဟုပင်နားပင်နေတဲ့ပုဂ္ဂိုလ်နဲ့တူအောင်ဟုပင်လင်ကျင့်သုံးရမယ်တဲ့ပတိတော်ယထာနားပင်နေတဲ့သူကဲ့သို့အတ္တဖြစ်ရမယ်ဒါကြောင့်နားပင်နေတဲ့သူအောင်ကျင့်သုံးနိုင်ပြီတူအောင်ကျင့်သုံးနိုင်ရင်ဘလောက်ပဲကြားဝေရအာယုန်တွေကောင်းလင့်ကစားမကြားခြင်းနဲ့အာယုန်တွေကြားလင့်ကစားအဲ့ဒီပုဂ္ဂိုလ်ကအာယုန်မပြုတ်တော့ဘူးအာယုန်မဆိုင်တော့ဘူးအာယုန်မပြုတ်အာယုန်မဆိုင်ပြီဆိုတာသူ့ရဲ့တဏ္ဍာမှာအလိုအလိုပင်လင်တမာတိတွေဖြစ်လာတော့မှာပဲတမာတိဖြစ်ပြီဆိုအမှန်တရားကိုဖောက်ထွင်းပြီးတော့မြင်သွားတော့မှာပဲဒါကြောင့်တရားထုတ်သောနေရာမှာတော့ဘလောက်ပဲနားအကြောင်းကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကာမူနားမကြားတဲ့သူနဲ့တူအောင်ကျင့်သုံးပါ။အဲလိုမကျင့်သုံးနိုင်လို့ရှိရင်တော့ဖြင့်နားကြားတွေကောင်းပါတယ်ဆိုပြီးတော့ကောင်းတဲ့အာယုန်တွေနောက်ကိုလိုက်ပြီးတော့နားထောင်နေမယ်ဆိုကသူကောင်းတဲ့အာယုန်တွေကိုကြားတော့အရာဝဲကြားခိုက်၌သဘောကြားတဲ့အခါကြတော့လောဘတရားတွေဖြစ်သွားမကြားခြင်းနဲ့အာယုန်တွေမကြားခြင်းနဲ့အတန်တွေကိုကြားရတော့သဘောမကျတော့ဒေါသတွေဖြစ်သွားတယ်။အမှန်တရားကိုမသိတဲ့အခါကျတော့မမြင်တဲ့အခါကျတော့မောဟတရားတွေဖြစ်သွားတယ်။တရားထုတ်တယ်ဆိုတာအဲ့လိုလောဘဒေါသမောဟတွေနဲအောင်၊ကင်းအောင်၊တီးသွားအောင်၊ပါသွားအောင်၊လွှာသွားအောင်အာထုတ်နေတာဖြစ်ရကယခုတော့လောဘဒေါသတွေဖြစ်နေမယ်ဆိုကသူယောဂီရဲ့တန်တာမှာဘလို့မှတမာတိမဖြစ်တော့ဘူးတဲ့။တမာရီမဖြစ်တော့ဘူးဆိုသည်နဲ့တပြိုင်နဲ့ဘယ်လိုမှပညာဆိုတဲ့ဝိပဿနာပညာကလည်းပဲလာတော့မှာမဟုတ်ဘူးတမာရီဖြစ်တော့မှသာဝိပဿနာပညာဖြစ်မယ်တမာရီဖြစ်တော့မှသာဗာပညာဖြစ်မယ်တဲ့တမာရီဖြစ်မှအမှန်ကိုထိုးထွင်းပြီးတော့ဖောက်ထွင်းပြီးတော့မြင်သွားတယ်တမာဟိတောယထာဘူတံပစာနာတိလို့ဆိုတဲ့အတိုင်းတမာတိရှိနေသောပုဂ္ဂိုလ်ဟာအမှန်တန်ရှိတိုင်းကိုအပြားအပြင်ထိုးတွင်းပြီးတော့မြင်သွားတယ်သိသွားတယ်။ဒါကြောင့်တမာတိဖြစ်ဖို့အတွက်ကမ္မထံတရားကိုပွားများအထုတ်သောနေရာမှာတော့ဖြင့်ဉာဏ်အာယုန်တွေကိုမမှတ်နိုင်သေးကမကြည့်တာကောင်း၏ ကြားစရာအာယုန်ဒီအပေါ်၌မမှတ်နိုင်သေးကနားမထောင်တာကောင်း၏တဲ့ပြီးတော့ကမ္မဋ္ဌာန်းတရားအားထုတ်သောနေရာဝယ်ရှင်ကိစ္ဆာယနာမထေရမြတ်ကြီးကဘာပြောတယ်လဲကမ္မဋ္ဌာန်းနာကမ္မဋ္ဌာန်းတရားတွေကိုအာရဘတိအားထုတ်ရာ၌ပညာဝါစကားပြောတတ်တဲ့ဉာဏ်ပညာနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်စေကာမူမူသောယထာအနေစွန့်နေတဲ့ပုဂ္ဂိုလ်ကဲ့သို့အတ္တဖြစ်ရတော့၏။ဤယထမှာတော့ဖြင့်လောကထဲမှာနေတိုင်တဲ့အခါမှာစကားပြောတတ်တဲ့ပညာရည်ချင်းနေတဲ့ပုဂ္ဂိုလ်တွေနဲ့ပညာရည်ချင်းရှိတယ်စကားပြောနိုင်စွမ်းရှိတယ်အဲ့ဒီပုဂ္ဂိုလ်တွေအားတော့ဖြင့်ဤယထမှာသူများတကာတဲ့ထူးကဲတဲ့ပုဂ္ဂိုလ်တွေဖြစ်သွားတာပဲဒီပုဂ္ဂိုလ်စကားပြောသိကောင်းတာပဲနေရာတိုင်းမှာဒီပုဂ္ဂိုလ်စကားပြောကောင်းလို့ခေါ်ပြီးတော့သုံးရတာပဲလွန်တော်တဲ့ပုဂ္ဂိုလ်ပဲလို့စကားပြောနိုင်စွမ်းရှိတဲ့စကားပြောကောင်းတဲ့ပုဂ္ဂိုလ်တွေကိုအရက်ထဲမှာတော့အလွန်တရားမှချီးကျူးကြတယ်။ဩဘာတွေပေးကြ။ဘုန်းကြီးတို့ကမ္မထာဏတရားကိုကမ္မထာဏတရားကိုဝိပဿနာတရားကိုအားထုတ်တဲ့နေရာမှာတော့အပြင်ပြောင်းပြန်စမ်းကျင်ဘက်ကိုပဲကျင့်ရသလားမကျင့်ရပါလား။ဘယ်တော့ပဲစကားပြောကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကောင်းစကားမပြောတတ်တဲ့ပုဂ္ဂိုလ်ကဲ့သို့အာနေတဲ့ပုဂ္ဂိုလ်ကဲ့သို့စွန့်နေတဲ့ပုဂ္ဂိုလ်ကဲ့သို့တူအောင်ကျင့်သုံးရမယ်တဲ့။မူကောယထာအာနေစွန့်နေတဲ့သူနဲ့တူအောင်ကျင့်သုံးနိုင်ပြီဆိုကထိုယောဂီပုဂ္ဂိုလ်သည်တရားတွေအမြန်တွေ့တရားတွေအမြန်တက်၍တရားတို့တရားမြတ်တွေအမြန်ဆုံးတွေ့သည့်ကရရှိသွားနိုင်မှာဖြစ်ပါတယ်။သို့အတွက်ကြောင့်စကားဘလောက်ပဲအပြောကောင်းကောင်းအရထက်မှာတော့ဖြင့်တတိပဒံ၄ပါးဥပဒနာတရားအားထုတ်သောနေရာမှာတော့ဖြင့်တိခံပြီးတော့စကားမပြောတတ်တဲ့အာနေတဲ့စွန့်နေတဲ့သူနဲ့တူအောင်ကျင့်သုံးရသလားမကျင့်သုံးရလားကျင့်သုံးရပါဘူး။ဒါကြောင့်ကြည်စည်တော်ရှင်ဆရာတော်ဘုရားကြီးကလည်းစကားပြောတွင်ကောင်းသူပင်အသွင်စွန့်ပမာလို့ဩဝါဒပေးထားသလားမပေးထားလား။ဒီတော့လည်းပဲကမ္မထံတရားအထုတ်သောနေရာဝယ်အရှင်ကိစ္ဆာနာမထေရမြတ်ကြီးကနောက်ဆုံးဘလို့နီးပေးလမ်းမှညွှန်ပြတော်ဆိုတော့ကမ္မထာနာကမ္မထံတရားတွေကိုအာရဗတိအထုတ်ရာ၌ဘလဝါအာယံတန်စွန်းတဲ့ပုဂ္ဂိုလ်ဖြစ်စေကာမူဒုဗလာရိဝါအာယံနေနေတဲ့ပုဂ္ဂိုလ်ကဲ့သို့အတ္တဖြစ်ရာတို့ဤဘလောက်ပဲခုံအားဗလာကြီးပြီးွားပြီးွားတရားထုတ်တဲ့နေရာမှာတော့ဖြင့်အားမရှိတဲ့သူနဲ့တူအောင်ကျင့်သုံးရမယ်တဲ့။အေးလောကထဲမှာနေထိုင်ကြတဲ့ဒကာမတွေလောကထဲမှာတော့အားရှိတဲ့ပုဂ္ဂိုလ်ကခုံအားကြီးကြီးမားတဲ့အတွက်တာကြောင့်သူလိုချင်တဲ့စီးပွားရေးကြီးပွားရေးလူမှုရေးတွေပညာရေးတွေအရေးတကအရေးတွေအောင်မြင်အောင်ကြိုးစားပြီးတော့ဆောင်စွန်းနိုင်တဲ့ခုံအားကြီးပြည့်မယ်ပေါ့။အာရင်ရှိလို့လေအဖက်ဘက်ကလူလူသေးမရှိအားရှိသလောက်ကြိုးစားပြီးတော့ဆောင်ရွက်နိုင်တဲ့အတွက်လောကအစည်းအဝေးတွေပြည့်စုံသွားတယ်ပေါ့ဒီကမ္မဋ္ဌာန်းတရားအထုတ်တဲ့နေရာမှာတော့ဒီလိုမဟုတ်ဘူးလောကကြီးနဲ့ပြောင်းပြန်စမ်းကျင်ပဲတူအောင်ကျင့်သုံးရသလားမကျင့်သုံးရမှာလားကျင့်သုံးရပါတယ်လောကကြီးနဲ့ပြောင်းပြန်စမ်းကျင်ပဲတူအောင်ကျင့်သုံးသွားရမယ်အားရှိတဲ့ပုဂ္ဂိုလ်နဲ့တူအောင်ကျင့်သုံးနေရင်တော့ဖြင့်သွားလည်းပဲမြင်းမြန်းထားလည်းပဲမြန်းမြန်းထိုင်လည်းပဲမြန်းမြန်းရက်လည်းပဲမြန်းမြန်းတုံးလည်းလည်းမြန်းမြန်းကိုယ်ရဆန္ဒအမှုရာတွေအကုန်လုံးမြန်းစံနေမယ်ဆိုကထိုပုဂ္ဂိုလ်သည်အိုင်နေနေတဲ့လူမာနဲ့မတူတဲ့အတွက်ဘလို့မှအရှုခံတရားတို့အပေါ်၌ပိစုံပန်တက်အောင်မမှတ်နိုင်သေးဘူးတဲ့ပိစုံပန်တက်အောင်မမှတ်နိုင်သေးဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်သည်တရားရနိုင်မှာလားတရားမရနိုင်တော့မှာလားဒါကြောင့်တရားထုတ်သောနေရာဝယ်လောကကြီးနှင့်ပြောင်းပြန်တူအောင်ကျင့်သုံးမှသာတရားအမြန်တွေ့တရားအမြန်တက်၍တရားတို့တရားမြတ်တွေအမြန်ဆုံးတွေ့သည့်ကရရှိသွားနိုင်ကြမှာဖြစ်တယ်တဲ့ဒုဗလောရိဝအာနေနေတဲ့လူနဲ့တူအောင်ကျင့်သုံးရမယ်လို့ရည်စတော်ရှင်မာစီဆရာတော်ဘုရားကြီးကလည်းညွှန်ကြားထားတယ်လူအမျှလူမမအမျိုးမျိုးရှိသောအ ਨੇ ခါနာနေတဲ့လူမနဲ့တူအောင်ကျင့်သုံးပါလို့ညွှန်ကြားသလားမညွှန်ကြားထားပါလားအေးဘုန်းကြီးတို့ယောဂီအပေါင်းတော်ကောင်းတွေလည်းပဲဘလောက်ပဲခုံအားဗလာတွေနဲ့ပြည်စုံစည်းကားမှုကမ္မထံတရားကိုအားထုတ်သောနေရာလေးမှာအချိန်ကာလတော်ဖြင့်တိခံပြီးတော့လူမနဲ့တူအောင်ကျင့်သုံးပါတဲ့ဒါနဲ့တူအောင်ကျင့်သုံးကြမယ် လူမာနဲ့တူအောင်ကျင့်သုံးနိုင်မှာလောကကြီးနဲ့ဖြောင်းပြန်ဆန့်ကျင်မဲ့တူအောင်ကျင့်သုံးရာရောက်သွားတယ်။သွားလည်းပဲဖြီးပြီးလေထလည်းပဲဖြီးပြီးလေရက်လည်းပဲဖြီးပြီးလေထိုင်ချလိုက်လေဖြီးပြီးလေတုံလုံးလဲလေဖြီးပြီးလေကိုင်နာယူရာကွေရာဆန္နာအကုန်လုံးအမှုရာတိုင်းအမှုရာတိုင်းတို့၌ဖြီးပြီးနေနေတင့်တင့်မွေ့မွေ့လေးဖြင့်ပြုမှုပြီးတော့အာထုတ်သွားမယ်ဆိုကအရှိကံဖြစ်သောယုံနံတရားတို့အပေါ်၌ပစ္စုပ္ပန်တက်အောင်ရှုမှတ်နိုင်တဲ့ယောဂီဖြစ်သူရောက်သွားပြီမယ်ပစ္စုပ္ပန်တက်အောင်ရှုမှတ်နိုင်မှလည်းအမှန်တရားတို့ကိုဖောက်ထွင်းပြီးတော့တည်သွားမှဖြစ်ပါတယ်ပစ္စုပ္ပန်တက်မှအရှိကံတရားတွေအပေါ်၌တတိတရားကလည်းကတ်တယ်ပစ္စုပ္ပန်မှမတက်ရင်တော့အရှိကံတရားတို့ပေါ်၌တမာတိတရားကလည်းကတ်နိုင်မှာလားမကတ်နိုင်မှာလားတမာတိလည်းမကန့်နိုင်ဘူးတတိလည်းမကန့်နိုင်ဘူးဒါကြောင့်အမှုရာတိုင်းအမှုရာတိုင်းတို့၌အာရင်နဲနေတဲ့လူမနဲ့တူပါစေ။ဘာနဲ့တူပါစေရမယ်အာရင်နဲနေတဲ့လူမနဲ့တူအောင်ကျင့်သုံးနိုင်ပြီဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတွေဧကံမုတ်ချတရားဥတရားမြတ်တွေကိုတွေ့သွားမယ်။သူတို့အတွက်ကြောင့်လောကကြီးနဲ့ပြောင်းပြန်ဆန့်ကျင်မဲ့တူအောင်ကျင့်သုံးကြဖို့အရေးကြီးပါသလားမကြီးပါလားဒါကြောင့်ဆိုကြည့်လိုက်ပါမေဖို့နိဗ္ဗာန်ရရောက်ရန်နိမံအကျင့်ပြင်မေဖို့နိဗ္ဗာန်ရရောက်ရန်နိမံအကျင့်ပြင်လောကပြုဟံပြောင်းပြန်ကျင့်မှတရားရမောချနိဗ္ဗာန်ဝင်လောကပြုဟံပြောင်းပြန်ကျင့်မှတရားရမောချနိဗ္ဗာန်ဝင်ဤကတော်ယနေ့ယခုခါ၌ပြောင်းပြန်ကျင့်မှတရားရဆိုတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုကိုအကျဉ်းချုပ်နေအပြင်ဟောနာကြည်ညိုမှသာနာယူခရသည်ဖြင့်တို့တရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပါများအထုနိုင်ကြ၍မိမိတို့တည်းလိုရှိအပ်တောင်းတအနိတရားများနုအပ်ပါစေအပ်တော်မတရားဘုရားနိဗ္ဗာန်တရားတော်များကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆောက်ရောက်၍နိဗ္ဗာန်တရားပင်အတိအတိကိုစီကိုငှမြမောက်ပြုနိုင်ကြပါစေကုန်တည်းကလေးဝန်ဒီလစသည်ရပြီဖြစ်ပါ၍ညနေချင်းအချိန်ကာလ၌ဩဝါဒကထာဓမ္မဒေသနာတစ်ခုအနေဖြင့်ဟောနာကြည်ညိုမှတ်သားနာယူကြည်ကြရအောင်ဒိဋ္ဌိဓမ္မိစရောစတ်သောရောစတ်သောတံတရာဤကောဒိဋ္ဌိဓမ္မိစရောအပ်သောရောစတ်သောတံတရာဤကောအထာဝိသမယောတိရောပန္နိတောတိပေါသတိဒိဋ္ဌိဓမ္မိစမြေမောက်ပွား၌ဖြစ်သောယောအထောအကျဉ်းချိုးတရားသည်၎င်းတမရာဤကောတမလွန်ဘဝ၌ဖြစ်သောယောသထောအကျဉ်းချိုးတရားသည်၎င်းအဋ္ဌိရှိပါ၏အထာဝိသမယောမြမောက်၌ဖြစ်တဲ့အကျိုးဓမ္မလွန်၌ဖြစ်တဲ့အကျိုးအကျိုးစီးပါးနှစ်ပါးကိုရာခြင်းကြောင့်ဝါရအောင်ပြုနိုင်ခြင်းကြောင့်တာရီတော်ထိုကဲ့သို့သောယဉ်ကျေးလေးမှတဲ့ပုဂ္ဂိုလ်တွေကိုပဏိတော်အတိပညာရှိဟူ၍ပေါ့စတိဆိုရပါပေတော့၏မြမောက်ဘဝ၌ဖြစ်တဲ့အကျိုးအစီအဘွားဓမ္မလွန်ဘဝ၌ဖြစ်တဲ့အကျိုးအစီအဘွားဒိဋ္ဌဓမ္မအကျိုးနဲ့တမရာဤကအကျိုးခေါ်တဲ့အကျိုးစီးပါးနှစ်မျိုးရှိမြမအကျိုးဓမ္မလွန်အကျိုးနှစ်ပါးကိုရတယ်မြမအကျိုးဓမ္မလွန်အကျိုးနှစ်ပါးကိုရအောင်ပြုနိုင်တယ်အကျိုးစီးပါးနှစ်ပါးကိုရတဲ့ပုဂ္ဂိုလ်များရအောင်ပြုနိုင်တဲ့ပုဂ္ဂိုလ်များကိုတန်တိတပညာရှိလို့ခေါ်မယ်တဲ့ဘာလို့ခေါ်မယ်တဲ့မြမအကျိုးကိုလည်းရရှိတယ်ထိုအကျိုးနှစ်ပါးမြမအကျိုးရဲ့တံ္မာရာဤကတမလွန်အကျိုးရဲ့ဒိဋ္ဌဓမ္မအကျိုးနဲ့တံ္မာရာဤကအကျိုးနှစ်ပါးကိုရတယ်ရအောင်ပြုနိုင်တဲ့ယဉ်ကျေးလိမ္မာတဲ့ပုဂ္ဂိုလ်များကိုပန္တိတပညာရှိပုဂ္ဂိုလ်လို့ခေါ်ရတယ်တဲ့အဲ့ဒီတော့မြမအကျိုး တမလွန်အကျိုးကိုဖြစ်စေနိုင်တဲ့တရားကိုကျင့်သုံးနိုင်မှသာမျက်မှောက်အကျိုးနဲ့တမလွန်အကျိုးကိုရမယ်မျက်မှောက်အကျိုးနဲ့တမလွန်အကျိုးကိုရဖို့အတွက်ကျင့်ရမယ်တရားကအများအပြားမဟုတ်ပါဘူးတခုတည်းသောတရားဧကဓမ္မတခုတည်းသောတရားကိုသာကျင့်သုံးရမယ်ဘယ်နှခုကျင့်သုံးရမယ်တဲ့တခုတည်းသောတရားကိုကျင့်သုံးနိုင်မယ်ဆိုကဒိဋ္ဌဓမ္မမျက်မှောက်အကျိုးတွေလည်းရမယ်တမ္မရာကြီးကတမ္မလွန်အကျိုးတွေလည်းရသွားမယ်တဲ့ဘုရားကိုယ်တော်မြတ်ဘုရုကိုအကြောင်းထား၍ဒီစကားမိတ်ကြားတယ်လေဆိုတော့ကောသလမင်းကြီးကိုအကြောင်းထားပြီးတော့မြတ်စွာဘုရားမိတ်ကြားခဲ့ခြင်းဖြစ်ပါအပ္ပမတော်ခောမရာဇဧကောဓမ္မဥဘောအထေတမ္မာထေကရှဒိဋ္ဌေတိဒိဋ္ဌဓမ္မိကင်းစေဝအဋ္ဌံတမ္မရာကြီးကင်းစာကောသလမင်းကြီးတဲ့စင်စစ်အားဖြင့်ပြောရမယ်ဆိုတော့အပ္ပမတ္တခေါ်တဲ့တခုတည်းသောတရားဟာမျက်မှောက်၌ဖြစ်တဲ့အကျိုးတမလွန်၌ဖြစ်တဲ့အကျိုးစီးပွားနှစ်ပါးတွေကိုကောင်းစွာသိမ်းယူနိုင်တယ်လို့ဘုရားကိုယ်တော်မြတ်ကောသလမင်းကြီးကိုဟောထားသလားမဟောထားလားဟောထားပါတယ်ဘုရားမင်းကြီးရဲ့အပ္ပမတ္တခေါ်တဲ့တရားဟာအကျိုးနှစ်ပါးကိုသိသိနိုင်တယ်အပ္ပမာဒခေါ်တဲ့တရားအကျိုးဘယ်နှစ်ပါးကိုသိသိနိုင်ပါတယ်လဲအကျိုးနှစ်ပါးတဲ့ဒိဋ္ဌဓမ္မမျက်မှောက်၌ဒိဋ္ဌဓမ္မိကမျက်မှောက်၌ဖြစ်နိုင်တဲ့အကျိုးတမ္ပရာဤကတမလွန်ဘဝ၌သွားပြီးတော့ရရမယ်တမလွန်အကျိုးတဲ့မျက်မှောက်အကျိုးတရားတွေဖြစ်စေခြင်းနဲ့နောင်နောင်ဘဝတမလွန်ဘဝရောက်သွားတဲ့အခါဝယ်တမလွန်အကျိုးတရားတွေဖြစ်စေခြင်းနဲ့ဆိုရင်ဧကဓမ္မဖြစ်တဲ့တခုတည်းသောတရားဖြစ်တဲ့အပ္ပမာဒတရားကိုကျင့်သုံးရမယ်တဲ့ဘယ်တရားကိုကျင့်သုံးရမလဲအဲ့ဒီအပ္ပမာဒတရားဟာယောဂီဘောင်တော်ဘောင်တို့ယခုပွားများအားထုတ်နေတဲ့တတိပဌံတရားအပ္ပမာဒတရားဒီတခြားလားတတိပဌံတရားလားတတိပဌံတရားကိုအာထုတ်နေကဧကဓမ္မတခုတည်းသောအပ္ပမာဒတရားတခုတည်းသောဘာတရားအပ္ပမာဒတရားအဲ့ဒီအပ္ပမာဒတရားကိုတကယ်အာထုတ်ပြီဆိုလို့ရှိရင်ဖြင့်အခြားသောဘယ်တရားမဆိုကုသိုလ်တရားမှန်တယ်မြတ်ကာမကုသိုလ်တွေရူပကုသိုလ်တွေအရူပကုသိုလ်တွေလောကုတ္တရာကုသိုလ်တွေကုသိုလ်တရားမှန်တယ်မြတ်တွေဟာဒီအပ္ပမာဒခေါ်တဲ့ကုသိုလ်ထဲမှာပဲအာလုံးပါရတယ်တဲ့မင်းကြီးဥမာအဖြစ်ပြောရမယ်ဆိုကခြေထောက်နဲ့တွားကြကုန်သောခြေထောက်နဲ့တွားကြတဲ့တတ္တဝါတွေရှိတယ်အခြေနှချောင်းဖြင့်တွားတဲ့တတ္တဝါတွေရှိတယ်အခြေလေးချောင်းဖြင့်တွားတဲ့တတ္တဝါတွေရှိတယ်ခြေဖြင့်တွားရသောတတ္တဝါတွေရဲ့ခြေရာတို့သည်တဲ့ဘလောက်ပဲခြေရာကြီးတယ်ပင်ပြောလင့်ကစားဟောဒီဟဋ္ဌိပဒစင်ချီရတဲ့မှာအကုန်လုံးအကျုံးဝင်ရတယ်ခြေထောက်နဲ့တွားတဲ့ခြေရမှန်တမျှတို့ဟာနောက်ဆုံးတော့စင်ချီရတဲ့မှာထည့်ကြည့်မယ်ဆိုလို့ရှိရင်အကုန်လုံးအတွင်းဝင်ရသလားမဝင်ရပါလားတပ္ပာဏိတာဏိဟဋ္ဌိဗတ္တိသမောဒါနံကိစ္စန္တိခြေရမှန်တမျှတို့ဒီစင်ချီရတဲ့မှာအားလုံးအကျုံးဝင်ရသလိုစင်ချီရရဲ့အပြင်ဘက်ကိုမထွက်နိုင်ပြီတကယ်သူမထွက်နိုင်သလိုတရားမှန်တယ်မြကုသိုလ်တရားမှန်တယ်မြဘယ်ကုသိုလ်ပဲမဆုအားလုံးသောကုသိုလ်တရားတွေဟာဟောဒီအပ္ပမာဒခေါ်တဲ့စင်ချီယာနဲ့တူတဲ့အပ္ပမာဒတရား၌သာလေအကျုံးဝင်ရပါတယ်တဲ့ဒါကြောင့်မလို့ရှိတော့ပြင်သွားသောတတ္တဝါတို့သည်ဘယ်တတ္တဝါမဆုစင်ချီယာတဲ့ပို့ပြီးတော့ကျဲတဲ့ချီယာမရှိပါဘူးဒါကြောင့်တတ္တဝါတွေထဲမှာစင်ချီယာသည်အကြီးဆုံးမလို့အမြတ်ဆုံးလို့ခေါ်ရထို့သူပဲတဲ့ဟောဒီအပ္ပမာဒခေါ်တဲ့တရားကလည်းပဲဘယ်ကုသိုလ်မဆိုကုသိုလ်တရားမှန်သမျှတွေထဲမှာအပ္ပမာဒတရားဟာအမြတ်ဆုံးပဲလို့ဘုရားကိုယ်တော်မြတ်ကညွှန်ကြားသလားမညွှန်ကြားလားဘုရားမေဝံခောမရာဇအပ္ပမာဒောဧကောတမောဥဘောအထေအဓိသမာဓိကေရှာဒိဋ္ဌတိဒိဋ္ဌဓမ္မိကင်းစေဝအတ္တံသမရာဟိကင်းစာမြတ်တော်မင်းကြီးတဲ့ဒါလိုပဲတဲ့ခြေရာမျိုးမျိုးရှိတဲ့အနဲ့စင်ခြေရာသည်အကြီးဆုံးဖြစ်တဲ့အတွက်ကြောင့်မို့လို့စင်ခြေရာထဲမှာအခြားသောခြေရာတွေကလာပြီးတော့အတွင်းဝင်ရပြီတကယ်တို့ အဲ့ဒီဧကဓမ္မလို့ခေါ်ရတဲ့တခုတည်းသောတရားဖြစ်တဲ့အပ္ပမထတရားဟာလည်းပဲဥဘောအဋ္ဌိအကျိုးနှစ်ပါးတို့ကိုကောင်းစွာသိယူနိုင်တယ်တဲ့မျက်မှောက်အကျိုးတွေလည်းသိယူနိုင်တယ်လို့တမလွန်အကျိုးစီးပွားတွေကိုလည်းပဲသိယူနိုင်မှာလားမသိယူနိုင်မှာလား
သိယူနိုင်ပါပါဘုရ
ားဒီကုသိုလ်ရှင်များကမျက်မှောက်အကျိုးတွေလိုမယ်ပေါ့အသက်တွေရှိခြင်းနဲ့အကျိုးတွေလိုလားတဲ့အနာရောဂါကင်းခြင်းနဲ့အကျိုးတွေလိုလားမယ်အစင်းတင့်တယ်လှပါတဲ့အကျိုးတွေလိုလားသလားမလိုလားပါလား
လိုလားပါ
ဗျာ။ဒီအတ္တတွေရှိခြင်းလဲတခြားတရားအထုတ်မှလားဟာဒီအပ္ပမာဒတရားအထုတ်မှလားအပ
္ပမ
ာဒတရားအယုံနဲ့အတ္တရှိခြင်းကိုတောင်းတတဲ့အာရောဂိတံနဲ့အနာရောဂါကင်းခြင်းကိုတောင်းတနေတဲ့ပုဂ္ဂိုလ်များဟာဒီအပ္ပမာဒတရားသာအထုတ်တဲ့။ဒါကြောင့်အနာရောဂါကင်းခြင်းလဲပဲအပ္ပမာဒတရားအထုတ်အစင်းလှခြင်းလည်းပဲတရားအားထုတ်မှလားအပမာဒတရားအားထုတ်မှလ
ား
ဥလာဒါတပရာပရာတဲ့အစဉ်စဉ်အစဉ်စဉ်မြတ်စွာသောအကျိုးတရားတွေကိုမိမိရဲ့တန်တမာဖြစ်ပွားစေခြင်းနဲ့မွေးလျော်ပွေရန်အကြောင်းတရားတွေကိုရကျင်တယ်ဆိုရင်လည်းပဲဟာဒီအပမာဒတရားသာအားထုတ်တဲ့ဟာဒီဘာကသုတိစိတ်ကြဤတေဆုံးဒုတိယဘာရောက်သွားမယ်နတ်ပြည်၌ဖြစ်သောနတ်ရဲ့စီစဉ်ချမ်းသာတွေမြင့်မြတ်သောအမျိုးမှသွားပြီးတော့ဖြစ်ခြင်းနဲ့နတ်ပြည်မှသွားဖြစ်ခြင်းနဲ့လူပြန်ဖြစ်ရင်လည်းမင်းမျိုးပုံနာမျိုးသူကျဲမျိုးခေါ်တဲ့ဥစ္စာလီနဥစ္စာကုလီနမြင့်မြတ်သောအမျိုးတွေမှပြန်လည်ပြီးတော့ဖြစ်ခြင်းတယ်ဆိုရင်လည်းပဲတရားတရားအာထုတ်မှလားဟာရိအပ္ပမာဒတရားအာထုတ်မှလ
ား
ဒါကြောင့်ပစ္စုပန်အကျိုးလည်းပဲရနိုင်တယ်တမလွန်အကျိုးလည်းပဲရနိုင်ပါတယ်ဆိုတဲ့တရားသည်တရားတရားလားယောဂီတော်စင်အပေါင်းနေစဉ်နေစဉ်အာထုတ်နေတဲ့အပမာဒတရားလား ဒါကြောင့်အာယုံအာရောဂိတံဝနံတက္ကံဥစ္စာကုလိနတံရတိယပဋ္ဌယန္တေနဥလာရသပရာပရာတဲ့ပဋ္ဌယန္တေနပိစ္ဆဗံအကျိုးဓမ္မလွန်အကျိုးတွေကိုတောင်းတပြီးနေတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာအာယုံအသက်ရှိခြင်းဆိုတဲ့အကျိုးကို၎င်းအာရောဂိတအနာကင်းခြင်းဆိုတဲ့အကျိုးကို၎င်းဝေနာအစင်တင့်တဲ့လှပခြင်းဆိုတဲ့အကျိုးတရားတွေကို၎င်းတက္ကံနတ်ပြည်၌ဖြစ်ပါရပါတယ်ဆိုတဲ့နတ်ပြည်၌ဖြစ်ခြင်းဆိုတဲ့အကျိုးတရားတွေကို၎င်းဩဇာကုလိနတံမြင့်မြတ်သောအမျိုးတို့၌ဖြစ်ခြင်းဆိုတဲ့အကျိုးတရားတွေကို၎င်းဥလာရာအလွန်တရာမုံမြလှစွာသောတပရာပရာအစင်းစင်းစင်စင်တိုးဝကြကုန်သောရတ္တိယမွေလျောခြင်းဆိုတဲ့အကျိုးတရားတွေကို၎င်းဗတ္ထယံတေနာတောင်းတလိုလားသောမြေကောင်းသောအမျိုးကောင်းသမီးတွေဟာအပ္ပမတောပေါ်ရပေါ်ရအရှိကံတရားတွေကိုကြိုးစားရှုမှပွားများအထုတ်နေရမှာပဲဆိုတဲ့ဘောရဘောရရှုခံအာယံဒီနဲ့အမတ်တရားတရိထိုင်မပြတ်မလကြိုးစားရှုမှပွားများအထုတ်ရမှာဆိုတဲ့အပ္ပမဒတရားကိုကာတဘောကောင်းစွာမသိကြိုးစား၍ပြုရပါပေတော့တည
်
အဲ့တော့မျက်မှောက်အကျိုးတမလွန်အကျိုးတွေကိုလိုလားတယ်ဆိုတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာတကယ်ကြိုးစားအထုတ်သင့်တဲ့တရားကတခြားတရားလားပေါ်ရပေါ်ရအာယုံတွေကိုမလွတ်အောင်ရှုမှတ်နေတဲ့အပ္ပမာဒတရားလ
ား
အပ္ပမာဒတရားကိုကျင့်သုံးနိုင်ပြီးဆိုကအဲ့ဒီပုဂ္ဂိုလ်များကိုပန္တိတလို့ခေါ်တယ်ဘာလို့ခေါ်မလဲပန္တိတဖြစ်သောပုဂ္ဂိုလ်တွေကလည်းပဲပုံညာကရိယာသူပုံညာကရိယာဝတ္ထုတို့၌တဏီပြောရင်ကုသိုလ်ကောင်းမှုတရားတွေကိုပြုချင်းတို့၌ဟောဒီအပ္ပမာဒတရားကိုခြီးကျူးကြတယ်ချီးမွမ်းကြတယ်ပညာရှိသူတော်ကောင်းတွေခြီးကျူးတယ်ဆိုတဲ့တခြားခြီးကျူးပါတယ်ဆိုတဲ့တရားသည်တခြားတရားလားဟောဒီအပ္ပမာဒတရားလားအရာရှိသူတော်ကောင်းတွေအပ္ပမာဒတရားကိုပတန်တန်တိတဲ့ချီးမွမ်းကြတယ်အပ္ပမာဒပတန်တန်တိပုံညာကရိယာသူပန္တိတာအဲဒီအမာဒတရားလက်ကင်ထားနိုင်ပြီဆိုလို့ရှိရင်ဖြင့်ဘုရားဘုန်းကြီးတို့ရှေ့ကပြောခဲ့တဲ့အတိုင်းအကျိုးတရားနှစ်ပါးရမယ်အကျိုးဘယ်နှပါးရမယ
်
အကျိုးတရားနှစ်ပါးရမယ်ဒါကြောင့်အပ္ပမာဒတရားဆိုတာကကုသိုလ်တရားပဲဟောဒီအပ္ပမာဒကုသိုလ်နဲ့ပဲအခြားအခြားကုသိုလ်တွေကိုရယူရတိလကုသိုလ်တွေကိုပြည့်စုံအောင်ထိမ့်သိမ့်မယ်ဆိုရင်လည်းပဲဟောဒီအပ္ပမာဒတရားနဲ့သာထိမ့်ရ သမာဓိကုသိုလ်တွေကိုမိမိတန်တမှာဖြစ်ပွားစေခြင်းတည်းဆိုရင်လည်းပဲဟာဒီအပမာဒတရားနယ်ပဲဖြစ်ပွားရ။ပညာကုသိုလ်ဝိပဿနာပညာကုသိုလ်မေပညာကုသိုလ်တွေဖို့ပညာကုသိုလ်တွေအရိယကုသိုလ်တွေကိုဖြစ်စေခြင်းတည်းဆိုရင်လည်းပဲပညာကုသိုလ်တွေဖြစ်စေခြင်းလည်းပဲဟာဒီအပမာဒနယ်ပဲပြီးပါသလားမပြီးပါပါလား။ဒါကြောင့်ကိုယ်ဆောက်စည်းခြင်းနဲ့နှုတ်ကိုဆောက်စည်းခြင်းနဲ့စိတ်ကိုဆောက်စည်းခြင်းနဲ့ကိုယ်နှုတ်စိတ်သုံးပါးလုံးကထိမ့်သိမ့်ဆောက်လျှောက်ခြင်းနဲ့ဆိုလို့ရှိရင်အပမာဒနဲ့တာထိမ့်သိမ့်နဲ့ပါနဲ့ထိမ့်သိမ့်ကြမယ်အပမာဒနဲ့ထိမ့်သိမ့်ရပါဘူးခင်ဗျာတို့တို့ကြအပမာဒတရားသည်ကိုယ်ဆောက်တရားနှုတ်ဆောက်တရားစိတ်ဆောက်တရားကိုယ်နှုတ်သုံးပါးလုံးကဆောက်စည်းတဲ့အတွက်ကြောင့်မို့လို့စိတ်တာနုရခဏတရားလို့လည်းခေါ်ရသလားမခေါ်ရပါလားအဲ့ဒီတော့ကုသိုလ်ကောင်းမှုတရားတွေကိုပြုနိုင်ပြီသီလသမာဓိပညာကုသိုလ်တရားတွေကိုပြုနိုင်ပြီဆိုတာကအပမာဒရှိမှပြုနိုင်တာအပမာဒမရှိသေးရင်သီလသိက္ခာပြည့်စုံအောင်မထိန်နိုင်ဘူးသမာဓိကပြည့်စုံအောင်မဆောက်နိုင်ဘူးပညာသိက္ခာပြည့်စုံအောင်ရအောင်လည်းပဲမကြိုးစားနိုင်ဘူးတဲ့ဒါကြောင့်အပမာဒတရားသည်ကိလေသာတရားတွေကိုလည်းပယ်နိုင်တယ်သရဂုံသီလစောင့်တည်ကြပြီးသည့်ဖြစ်ပါ၏နာနခင်ချင်းကာလဝေဟောရကထာဓမ္မဒေသနာတစ်ခုအနေအားဖြင့်ဟောနာကြီးညိုမှသာနာယူကြည့်ကြရအောင်နာနခင်ချင်းကာလဝေနာယူရမည်ဟောရဒေသနာတော်ကစွမ်းအားပြီးမှနိဗ္ဗာန်မောချရောက်ရသည်ဆိုတဲ့ဟောရကထာဖြင့်ဓမ္မဒါနာပြုပါမည်ယောဂီဗန္တော်ကောင်တို့မိမိတွေ့တန်တာ၌စွမ်းအားတရားတွေပြည်စုံအောင်ကြိုးစားကြရမှာဖြစ်ပါတယ်စွမ်းအားတရားတွေပြည်စုံနိုင်မှသာလျှင်ယောဂီဘောင်တော်ကောင်တို့တို့အလိုရှိရာတောင်းတအနှစ်တရားမြတ်တို့အပ်သောမြတ်ချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့အလိုရှိရာအယထာနာတို့ကောင်းစွာရောက်နိုင်ကြမှာဖြစ်ပါတယ်သာတရားတွေကိုအပြည့်အဝအသုံးမချကြသေးဘူးဆိုလို့ရှိရင်တော့မိမိတို့အလိုရှိရာမချမ်းသာဘုချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့အရတ်တို့အရတ်စီတို့မရောက်နိုင်သေးပါဘူးအထူးသဖြင့်ဝိပဿနာတရားကိုကြိုးစားရှုမှတ်ပွားများအားထုတ်ရ၌ရှိထားရမယ့်သာတရားကိုရှိအောင်ကိုပင်ကြိုးစား၍ဆောင်ရွက်ကြရမှာဖြစ်ပါတယ်ရှိထားရမယ့်စွမ်းအားတွေကအများကြီးမဟုတ်ပါဘူး၅မျိုးထဲပါပဲ၁တတ္တာဒီဟုသောစွမ်းအားတတ္တာဘလ၂ဝိရိယဒီဟုသောစွမ်းအားဝိရိယဘလ၃တတိဒီဟုသောစွမ်းအားတတိဘလ၄တမာတိဒီဟုသောစွမ်းအားတမာတိဘလ၅ပညာဒီဟုသောစွမ်းအားပညာဘလထို၅ပါးသောစွမ်းအားတရားမိတဲ့တန်တာမှာဖြစ်ပေါ်တည်ရှိအောင်ကြိုးစားသွားကြရမှာဖြစ်ပါတယ်။အဲဒီစွမ်းအားတွေပြည့်စုံပြီဆိုလို့ရှိရင်မိတို့လိုလားတောင်းတနှစ်သက်မြတ်တို့အပ်သောမဲ့ချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာဆိုတာတွေကိုရရှိသွားကြမှာပါပဲ။တတ္တစွမ်းအားဆိုတာကဖရာတရားတန်ခါယရဏမြတ်သုံးပါးမှာယုံကြည်တယ်ကံကံကြိုးတရားမှာယုံကြည်တဲ့အဲ့ဒီစွမ်းအားတွေယောဂီပေါင်းတို့တော်ကောင်းတဲ့တန်တာမှာရှိပြီးသားပါတတ္တစွမ်းအားတွေရှိတော့အတွက်ကြောင့်ပင်ရှိနေတဲ့အတွက်ကြောင့်ပင်ဟောဒီခိဗာပညာတဏမရဏိယတာတင်းတို့လာရောက်ပြီးတော့ဝိပဿနာတရားတွေကိုအားထုတ်နေကြခြင်းပဲဖြစ်ပါတယ်အဲ့ဒီတတ္တစွမ်းအားတွေတစင့်တဲပြီးတော့မိမိရဲ့တန်တာမှာဖြစ်ပေါ်တည်ရှိရမယ့်စွမ်းအားကဝိရိယစွမ်းအားပါစွမ်းအားပါတဲ့ဝိရိယစွမ်းအားကရှုမှတ်သောနေရာမယ်ရှုမှတ်သောနေရာဝယ်ဝိရိယရှိဖို့လိုမယ်ဝိရိယရှိမှလည်းပဲရှေ့ရဖြစ်လာမယ်စွမ်းအားတွေကအလိုလိုပြည့်ဝလာမှာရှေ့ရဖြစ်လာမယ်စွမ်းအားတွေကတတိဒီဟုသောစွမ်းအားသမာဓိဒီသောစွမ်းအားပညာဒီသောစွမ်းအားတွေကအလိုလိုဖြစ်လာမယ်ဝိရိယမှမရှိသေးဘူးဆိုကတတိစွမ်းအားတွေမလာနိုင်သေးပါဘူးတမာတိစွမ်းအားတွေမလာနိုင်သေးပါဘူးပညာစွမ်းအားတွေလည်းပဲမလာနိုင်သေးပါဘူးတဲ့ ဝိပဿနာတရားကိုကြိုးစားရှုမှပွားများအားထုတ်သောနေရာဝေဝိရိယဆိုတဲ့စွမ်းအားကအလွန်တရာမှအရေးကြီးလာပါတယ်။ပေါ်ရပေါ်ရရှုခံအာယုန်တွေကိုယောဂီတော်စင်များကမလွတ်အောင်ရှုမှတ်နိုင်ဖို့ဆိုတာကဝိရိယရှိဖို့လိုတယ်။ပါရှိဖို့လိုမယ်တဲ့အရှိကမူလကမ္မဋ္ဌာန်းအမတ်တွေကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တရမရန္တီဆရာတော်ဘုရားကြီးတို့ကမူလကမ္မဋ္ဌာန်းအမတ်တရားတွေကိုယောဂီတော်ရှင်တို့ဟာပေးထားပါ၏ထိုအမတ်တရားဒီကဝါယောတအမတ်ထိုဝါယောတအမတ်ဖြစ်သောဖောင်းအမတ်ပိန်အမတ်ကိုရှိဥစွာစတင်၍ရှုမှတ်ဖို့ရန်အတွက်ပေးထားသလားမပေးထားပါလားအဲဒီမူလကမ္မဋ္ဌာန်းအမတ်ကိုမလွတ်အောင်ရှုမှတ်ရမယ်သောတို့ရှိမှရင်ပင်အခြားသောအရှိကံတရားတွေပေါ်လာကလည်းပဲထင်ရှားပေါ်လာကလိုက်၍လိုက်ရှုမှတ်သွားရအောင်မယ်လို့ညွှန်ကြားထားပါ၏အဲ့ဒီညွှန်ကြားချက်တွေအတိုင်းယောဂီတော်စင်အပေါင်းတို့ကမလွတ်အောင်မလွတ်အောင်အရှိကံတရားတို့အပေါ်နဲ့အရှိဉာဏ်ကမလွတ်အောင်မလွတ်အောင်မှတ်နေခြင်းသည်ဝိရိယစွမ်းအားပါစွမ်းအားအဲကြောင့်ဝိရိယစွမ်းအားလည်းပဲရှိထားဖို့ပြည့်ဝဖို့အရေးကြီးလာတယ်။အရေးကြီးသလားမကြီးပါလား။ကြီးပါရဲ့။အဲ့တော့ပေါ်ရပေါ်ရအာယုန်လေးကိုမလွတ်အောင်ကြိုးစားပြီးတော့ရှုမှတ်ပါ။ဖောင်းအမှပေါ်ရင်ဖောင်းတဲ့အမှပိန်အမှပေါ်ရင်ပိန်တဲ့အမှပူတဲ့အမှပေါ်ရင်ပူတဲ့အမှညောင်းတဲ့အမှပေါ်ရင်ညောင်းတဲ့အမှစသည်အပြင်ခန္ဓာကိုယ်၌အရှိကံတရားတွေယုတ်တရားပဲပေါ်ပေါ်နံတရားပဲပေါ်ပေါ်ပေါ်ရပေါ်ရအာယုန်ကိုတော့ယောဂီတော်စင်များကမလွတ်အောင်ကြိုးစားပြီးတော့မှတ်သွားရမှာဖြစ်တယ်။အဲလိုမလွတ်အောင်ကြိုးစားမှတ်နေခြင်းဟာဝိရိယစွမ်းအားတွေဖြစ်ပေါ်လာတာဖြစ်ပေါ်အောင်တိုးပေါ်အောင်ကြိုးစားနေခြင်းပဲဖြစ်တယ်။အဲဒီဝိရိယစွမ်းအားရှိတည်နေအမြင်ကဘယ်အမူအရာတိုင်းမဆိုထိုင်နေတဲ့အမူအရာမှာလည်းမှတ်ဖြစ်တယ်။ရက်တဲ့အမူအရာမှာလည်းမှတ်ဖြစ်တယ်။သွားတဲ့အမူအရာမှာလည်းမှတ်ဖြစ်တယ်။တလုံးလဲတဲ့အမူအရာမှာလည်းမှတ်ဖြစ်တယ်။အခြားအခြားသောအမူအရာတိုင်းအမူအရာတိုင်းတို့၌ကိုယ်အမူအရာပြုတိုင်းမှာမှန်စွာသိရမည်ဆိုတဲ့အတိုင်းကိုယ်အမူအရာတွေပြုတိုင်းပြုတိုင်းယောဂီတော်စင်များကလိုက်၍လိုက်၍ဝိရိယစွမ်းအားတို့ဖြင့်တိုးပွားအောင်ကြိုးစားပြီးတော့မှတ်ဖြစ်သွားတယ်တဲ့။အဲ့ဒီဝိရိယစွမ်းအားရှိတည်နေအမျှထိုယောဂီရဲ့တန်တမ်းမှာတတိဆိုတဲ့စွမ်းအားကအလိုလိုပေါ်လာတယ်။ပေါ်ရပေါ်ရအရှိကံလေးကိုမလွတ်အောင်မလွတ်အောင်အမှတ်ဖြစ်နေတော့တယ်။ပေါ်တိုင်းပေါ်တိုင်းမှတိဖြစ်သွားတယ်။ပေါ်တိုင်းပေါ်တိုင်းတိဖြစ်သွား။ပေါ်တိုင်းပေါ်တိုင်းတိဖြစ်တိဖြစ်သွားတာတခြားလားတတိစွမ်းအားလား။ပေါ်တိုင်းပေါ်တိုင်းတိဖြစ်အောင်ဝိရိယကတွန်းပို့လိုက်တော့တတိကဖြစ်လား။အဲ့ဒီတတိဖြစ်လာတော့မှအရှိကံအောင်လေးပေါ်မှာကက်ကနေကက်ကနေတီးပြီးတော့ဧကကတာကြတယ်ဆိုတဲ့စွမ်းအားကတမာတိစွမ်းအားပါစွမ်းအားတော့တတိကဖြစ်လာအဲ့ဒီတတိဖြစ်လာတော့မှအရှိကံအောင်လေးပေါ်မှာကက်ကနေကက်ကနေတီးပြီးတော့ဧကကတာကြတယ်ဆိုတဲ့စွမ်းအားကတမာတိစွမ်းအားပါစွမ်းအားတတိစွမ်းအားဒီရှိလာတဲ့နည်းအမြားတမာတိစွမ်းအားလည်းပဲလာနိုင်မှာလားမလာနိုင်မှာလားဒါကြောင့်တတိစွမ်းအားဒီဖြစ်အောင်ဝိရိယစွမ်းအားကတွန်းဖို့ဝိရိယစွမ်းကတွန်းဖို့တော့တတိတိအားရှိလားတတိစွမ်းကတဆင့်တွန်းဖို့တော့တမာတိတိဖြစ်လားတမာတိတိဖြစ်လာတဲ့အခါကျတော့အမှန်တရားကိုသိသွားတဲ့ပညာစွမ်းအားဖြစ်လာမယ်။ဘာစွမ်းအားဖြစ်လာမယ်တဲ့အရှိကံတစ်ခုပေါ်တိုင်းတစ်ခုပေါ်တိုင်းသိဖြစ်သိဖြစ်သွားတဲ့အမှန်တရားကိုအော်သိစရာကတစ်ခုသိနေတာကတစ်ခုသိစရာကတစ်ခုသိနေတာကတစ်ခုပဲနှစ်ခုပဲပြင်အခြားသောအရာမရှိပါလားသိစရာနဲ့သိတာနှစ်ခုတည်းပဲအသက်ကဝိညာဉ်ကောင်လိပ်ပြာကောင်ပုဂ္ဂိုလ်တ attva အမျိုးသားအမျိုးသမီးဆိုတာဟောအဲ့ဒါပညာနေရာဖြင့်သာရှိနေပါပေါ့လားလို့အမှန်ကိုသိသွားတာဟာတခြားလားပညာစွမ်းအားလားဒါကြောင့်မို့လို့ဝိပဿနာတရားရှုမှတ်အားထုတ်သောနေရာဝေရှိထားရမယ့်စွမ်းအားတွေကိုကြိုးစားပြီးတော့အပြည့်အဝအသုံးချကြဖို့လိုအပ်သလားမလိုအပ်ပါလားအဲ့တော့အပြည့်အဝစွမ်းအားတွေကိုပြည့်အောင်လုပ်တော့မယ်ဆိုပြီးစိတ်ကလေးတည်ငြိမ်မှုရအောင်အားထုတ်နေကြရ။အဲဒီစိတ်ကလေးတည်ငြိမ်မှုရအောင်အားထုတ်နေကြရတာဖြစ်တော့စိတ်ကလေးတည်ငြိမ်မှုရသွားပြီဆိုလို့ရှိရင်ပြန့်လွင့်စိတ်ကမလာတော့ဘူး။တရားမရမရှိတဲ့စိတ်ဟာပြန့်လွင့်ပြီးတော့နေတတ်ပါလား။တရားမရရှိတဲ့စိတ်ဟာပြန့်လွင့်ခဲပါလေ။ပြန့်လွင့်နိုင်ခဲပါလေ။ဗမာပြောတော့ကယုခွေမရှိတော့ တောဤဩရိဟာချိုးဤဩရိဟာလိတ်လွယ်တကဲ့သို့ကယုတ်ခွေရှိနေတဲ့တောဤဩရိချိုးဤဩရိဟာလိတ်ခဲနိုင်ပြီတကဲ့သို့ထို့အတူပဲတိယာမိယာမရှိတဲ့စိတ်ဟာလည်းပဲပြန့်လွင့်ပြီးတော့နေတယ်တိယာမိယာရှိသွားတဲ့စိတ်ကတော့ပြန့်လွင့်နိုင်ခဲ့သွားတယ်အဲဒီတော့စိတ်ရဲ့တိယာမိယာဆိုတာတခြားမဟုတ်ပါဘူးမက္ကင်တရားစိတ်ရဲ့တိယာမိယာကတခြားလားမက္ကင်တရားလားအဲ့တော့မက္ကင်၈ပါးအကျင့်တရားတွေကိုယောဂီတော်စင်ဖြစ်ပွားအောင်အားထုတ်နေကြတာပဲတဲ့အဲ့တော့မက္ကင်၈ပါးအကျင့်တရားကိုအားထုတ်နေရင်စိတ်ရဲ့တိယာမိယာကိုရတယ်စိတ်ရဲ့ပါကိုရမယ်တဲ့စိတ်ရဲ့တိယာမိယာရသွားတော့မှဒီစိတ်စွန့်အားတွေရှိလာတဲ့နည်းအပြင်အခုလိုက်ရှိရပြောခဲ့တဲ့စွန့်အားကလည်းတည်သွားမယ်တဲ့အဲ့ဒီတော့နိဗ္ဗာန်တရားကိုရဖို့မေတ္တရာဖို့တရားနိဗ္ဗာန်တရားဒီကိုရဖို့မချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာကိုရဖို့အတွက်တတိပဒံ၄ပါးဥပဒနာတရားကိုကြိုးစားပြီးတော့ရှုမှတ်ပွားများအထုတ်သောနေရာဝယ်ပေါ်ပေါ်လျော့လျော့နဲ့အထုတ်နေမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ရှုပ်ထွေးလာတတ်တယ်တဲ့ပေါ်ပေါ်လျော့လျော့နဲ့အထုတ်နေကပို့ရေးပို့ရေးရှုပ်ထွေးလာတတ်တယ်အဲ့ဒီတော့ယောဂီတော်စင်များကအထုတ်သောနေရာဝယ်တင်းတင်းရင်းရင်းအထုတ်ရမယ်ဘယ်လိုအထုတ်ကြမယ်တင်းတင်းရင်အထုတ်မှဆွမ်းအားကပြည့်မှာကိုတင်းတင်းရင်မှအမထုတ်ပဲနဲ့ဝီရိယတွေပြော့ဝီရိယတွေယော့ဝီရိယတွေပေါ့နေမယ်ဆိုရင်တော့ဘယ်လိုမှဆွမ်းအားကမပြည့်ဘူးတဲ့ခွန်ကြီးတို့တက္ကမတွေအမွေမွေးလာတော့ကဒီဆွမ်းအားကဘယ်ပါမှာတော့ကိုယ့်အကိုစူးစမ်းပြီးတော့ဆွမ်းအားပြည့်အောင်အထုတ်ရသလားအမထုတ်ရမှာလားတိတိလောဟိပရိပဇောဘိန်ယောအာကိရတိရဇံနဲ့တိတိလောဟိပရိပဇောမိမိလည်းလည်းပပောဆဆာနဲ့အာထုံနေတဲ့ယောဂီပုဂ္ဂိုလ်ဟာဘိညာအတိုင်းထက်ပိုရိပ်ပိုရိပ်လွန်စွာပြဇံကိလေသာဒီဟုသောမြေရှုပ်သေးတွေဟာအာကိရတိသုံးလောင်း၍လာတတ်ပါတော့၏နိဗ္ဗာန်ကိုရဖို့အတွက်အာထုတဲ့နေရာဝယ်ပောပောလျှော့လျှော့အာထုနေမယ်ဆိုရင်တော့ကိလေသာဒီသောမြေရှုပ်သေးတွေကပိုရိပ်ပိုရိပ်ရောထွေးပြီးတော့ရှုပ်ထွေးပြီးတော့လာတတ်တယ်အဲ့တော့ကိလေသာမြို့အရှုပ်ထွေးတွေပို့ပြီးတော့မရှုပ်ထွေးလောက်ယောဂီတော်စင်တို့ကတင်းတင်းရင်းရင်းအာထုတ်ပါဘလို့အာထုတ်ကြမယ်တင်းတင်းရင်းအာထုတ်တယ်ဆိုတာဒါလက်ကျင့်တာပဲအလေးအကျင့်တွေကြိုးစားပြီးတော့လက်ကျင့်ရမှာဖြစ်လက်ကျင့်တွေအားကောင်းလာရင်စွာတွေလည်းပြည်လာမယ်လက်ကျင့်တွေအားကောင်းလာရင်ဘာတွေပြည်လာမယ်တဲ့စွာအားတွေပြည်လာမယ်တဲ့ဟင်းသာငှက်ငယ်ကလေးတွေဟာအတောင်ကလေးများပေါက်လာတဲ့အခါအတောင်လေးများပေါက်တဲ့အချိန်ကစပြီးတော့အနှဲငယ်အနှဲငယ်တို့အရက်စီတို့ပြန်တန်းပြီးတော့အလေးအကျင့်တွေလုပ်တယ်။အဲ့ဒီငင်းသာငှက်ငယ်လေးတွေအတောင်ပေါက်ချိန်ကစပြီးတော့ပြန်နိုင်တယ်မြတ်အရက်တို့အနှဲငယ်အနှဲငယ်ဝေးလံဝေးလံဝေးလံတဲ့အရက်တို့ပြန်တန်းပြီးတော့အလေးအကျင့်တွေပြုတ်တလားမပြုတ်ပါလားအဲ့ဒီလိုနဲ့အလေးအကျင့်တွေပြုတ်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ပြန်တန်းတဲ့အခါမှာအဝေးအဝေးစီတို့တဖြည်းဖြည်းပြန်တန်းလာနိုင်တယ်။အဲ့ဒီလိုနဲ့အစဉ်တိုင်းအစဉ်တိုင်းပြန်တန်းသွားတာဘလောက်အထိသူတို့စွမ်းအားတွေပြည့်သွားသတုံးဆိုတော့လက်နေတို့အစီတို့ရောက်တဲ့အထိပြန်တန်းနိုင်တဲ့စွမ်းအားအထိရောက်ခဲ့တယ်တဲ့။ဟင်းသာငှက်ငယ်လေးတွေဟာနောက်ဆုံးသူတို့ရဲ့စွမ်းအားတွေကိုသူတို့ကသူတို့စွမ်းအားဘလောက်ရှိတယ်ဆိုတာကိုသိချင်တဲ့အတွက်တာကြောင့်လာရည်နေရည်ရဲ့အထံတို့ပင်ရအောင်ပြန်တန်းသလားမပြန်တန်းကြသလားဒါလိုပဲယောဂီတော်စင်ပေါင်းတို့သည်လည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြိုးစားပြီးတော့လက်ကျင့်ကဝိရိယစွမ်းအားကိုလက်ကျင့်ပြီးတော့အထောက်ရမယ်အဲ့ဒီဝိရိယစွမ်းအားတွေတဖြည်းဖြည်းနဲ့ကြိုးစားပြီးတော့လက်ကျင့်ဖြစ်ပြီးလက်ကျင့်နိုင်ပြီဆိုလို့ရှိရင်ဝိရိယစွမ်းအားတွေပြည်လာတည်နဲ့အမြနိဗ္ဗာန်တိုင်အောင်ဆိုတဲ့ဘုလားလာနေနေတိုးတဲ့နိဗ္ဗာန်အထိကိုပင်လင်းယောဂီတော်စင်တို့ပြန်တန်းပြီးတကလားအားထုတ်သွားနိုင်ကြမှာဖြစ်ပါတယ်။သို့အတွက်ကြောင့်ဟိန္ဒာငှက်ငယ်လေးများဝိရိယစွမ်းအားတွေကြိုးစားပြီးတော့ဖြစ်တင်းရသလိုခွန်ကြီးတို့ယောဂီတော်စင်များတို့လည်းပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ဝိရိယစွမ်းအားတွေကြိုးစားပြီးတော့ဖြစ်တင်းကနိဗ္ဗာန်ရောက်တဲ့ခရီးတိုင်အောင်ပင်လင်းပြန်တန်းကြဖို့အားထုတ်ရမှာဖြစ်တယ်။သို့အတွက်ကြောင့်စွမ်းအားပြီးအောင်ကြိုးစားရင်မိမိရဲ့ပါရမီအလိုစွာနောက်ဆုံးဝိရိယအားတွေတတိအားတွေဟာလာတတ္တာအာရီဝိရိယအာရီတတိအာရီသမာဓိအာရီပညာဆိုတဲ့အာရီပြည့်ဝလာတဲ့အခါမှာနိဗ္ဗာန်စီတို့ပင်ရောက်နိုင်မှာလားမရောက်နိုင်မှာလားဒါကြောင့်ကြိုးစားပြီးတော့လေ့ကျင့်ပါကြိုးစားပြီးတော့ဘယ်လိုလုပ်ကြမလဲ ဆိုကြည့်လိုက်တာမြင့်လေကျင့်ယူပ
ါ
စွမ်းအားမှာမြတ်စွာတို့လာမည်လေကျင့်ယူပါစွမ်းအားမှာမြတ်စွာတို့လာမည
်
စွမ်းအားပြည့်မှာနိဗ္ဗာန်မောချရောက်ရသည
်
စာပြိမနိဗ္ဗာန်မောချရောက်ရသည်ဤကတယနေ့ယခုက၌စွာပြိမနိဗ္ဗာန်မောချရောက်ရသည်ဆိုတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုအနေဖြင့်ဟောနာကြည်ညိုမတနာယူခဲ့ရသည်ဖြင့်ဒုတိယဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအထောက်နိုင်ကြ၍မိမိတို့တို့တွင်အလိုရှိအတောင်းတာနှင့်တရားမြတ်နှုတ်ပန်းစင်အပ်သောမတရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တရားပင်အတိအတိကိုစီကိုငါမြတ်မောပြုနိုင်ကြပါစေကုန်တည်းသောဂီရပေါင်းတော်ကောင်းတို့တရတော်သီလစောင့်တည်ကြပြီဖြစ်ပါ၍နာနေခင်ချင်းကာလဝေဩဝါဒကထာဓမ္မဒေသနာတစ်ခုနေဖြင့်ဟောနာခြင်းယောမတ္တနာယူကြရမယ်ဩဝါဒကထာဓမ္မဒေသနာတို့ကအခွင့်ရတိုင်းမဆိုင်ပါနဲ့ဆိုတဲ့ဩဝါဒကထာဓမ္မဒေသနာတို့ဖြင့်ဓမ္မဒါနပြုပါမယ်သောဂီရပေါင်းတော်ကောင်းတို့ပညာရှိသူတော်ကောင်းတို့မြည်သည်အခွင့်ရတိုင်းအခွင့်ရတိုင်းသောခဏတို့၌စွမ်းနိုင်သည်မြတ်အနေငယ်အနေငယ်အတန်ငယ်အတန်ငယ်သောကုသိုလ်ကောင်းမှုတရားတွေကိုပြုလုပ်ပြီးတကာလကုသိုလ်ကောင်းမှုတွေအထုတ်ပြီးတော့မိမိတို့ရဲ့တန်တန်၌ကန့်ကြီးနေတဲ့အကုသိုလ်ဖြစ်တဲ့ကိလေသာအငြိကြီးတရားတွေကိုလည်းပဲစီကြောကြတယ်တုတ်သင်ကြတယ်ပယ်ရှားကြတယ်နှင်ထုတ်ကြတယ်မောင်းထွန်းထုတ်ကြယသာဗျာကတတိပေစကမိတ်ကြခဲ့အနုဘုဗေနမေဓာဝီထောကံထောကံခဏေခဏေအနုဘုဗေနမေဓာဝီထောကံထောကံခဏေခဏေကာမရောစာကမ္မရောရဇတ္တေဝနေတမေမလအတ္တနောတဲ့ကမ္မရောရှိပရိန္ဒေပုဂ္ဂိုလ်ဟာရဇတ္တာရှိငွေဤမလအညေကြီးတရားတွေကိုအညေကြီးတွေကိုနေတမေဤဝတဖြည်းဖြည်းနဲ့နှင်ထုတ်ရပြီတကဲ့သို့ဧဝံတထပမမကြာလာတုတာလျင်မေဓာဝီကြောင့်ကြုံမြင်သည့်ပညာရှိဖြစ်တဲ့ပုဂ္ဂိုလ်သည်လည်းပဲအနုပုပ်ဝေနအစဉ်အာဖြင့်ထောကံထောကံအနေငယ်အနေငယ်အတန်ငယ်အတန်ငယ်ခဏိခဏိခဏတိုင်းခဏတိုင်း၌ဝါအခွင့်ရာတိုင်းအခွင့်ရာတိုင်း၌အတဏမိမိရဲ့တန်တန်နေတန်တန်၌မလန်အငြိကြီးဖြစ်တဲ့ကိလေသာအငြိကြီးတရားတွေကိုနေတ္တမေတဖြည်းဖြည်းဖြင့်ရှုမှတ်၍နှင်ထုတ်ရတော့ဤတဲ့ရှင်ပရိန္ဒေပုဂ္ဂိုလ်ဟာရှိမှရှိနေတဲ့အညစ်အကြေးတွေအရင်အညစ်အကြေးတွေကိုတဖြည်းဖြည်းနဲ့နှင်ထုတ်ရတယ်တဲ့ရှိပရင်တဲ့ပုဂ္ဂိုလ်ဒီတစ်ကြိမ်တည်းဖြင့်ရှေကိုအပူပေးပြီးတော့ထုတ်ထောင်းပြီးတော့ကြိတ်ချပြီးတော့အညစ်အကြေးတွေကိုထုတ်ပြီးတော့ဝိစဉ်စရာပတိနှောင်းစတဲ့တန်ဆာအထုတွေကိုပြုတ်လို့လို့လုံးဝမရနိုင်ပါဘူးအဲ့ဒီတော့ဘယ်လိုလုပ်ရလဲဆိုတော့အဖမ်းမအထက်ထက်အပူပေးရတယ်အပမံထထထူထောင်းကြိတ်ချေးရတယ်အဲလိုအပမံထထအပူပေးခြင်းထူထောင်းခြင်းတို့ဖြင့်ပြုလုပ်ပြီးတကာလရှေရဲ့အငိတ်ကြီးတွေကိုတဖြည်းဖြည်းနဲ့ထုတ်ရထို့သောထုတ်နိုင်တဲ့အတွက်ကြောင့်မို့လို့အဝတ်တန်းစာဝတ်ဆင်စရာဝတ်ဆင်စရာတန်းစာယရဏအထူးတွေကိုပြုလုပ်နိုင်သွားတယ်ပြုလုပ်ခြင်းရသွားတယ်ဒါလိုပါပဲယောဂီအပေါင်းတော်ကောင်းတို့ဒီလည်းပဲအနုပုပ်ဝေနအစဉ်အခြင်းအနေငယ်အနေငယ်အတန်ငယ်အတန်ငယ်ခဏတိုင်းခဏတိုင်းမှာမိမိရဲ့တန်တန်၌ အဖန်ပန်ထထလိမ့်ကြံကန့်ညီပြီးတော့နေတဲ့လောဘဒေါသမောဟစတဲ့ကိလေသာအငြိအကြီးတရားတွေကိုတဲ့တစ်ဖြည်းတစ်ဖြည်းနဲ့နှိမ့်တယ်မေတဲ့နှင့်ထုတ်ရမေတဲ့တစ်ဖြည်းတစ်ဖြည်းနဲ့ဘယ်လိုလုပ်ကြမေနှင့်ထုတ်ရမေခုနရှေးအငြိအကြီးတွေကိုရှေးပရင်တဲ့ဒီတစ်ဖြည်းဖြည်းနဲ့အငြိအကြီးတွေတန်ရှင်းစင်ကြယ်ဝအောင်ထုတ်ပြီးတဲ့ကဲ့သို့ယောဂီပုဂ္ဂိုလ်ဟာလည်းပဲဘုန်းကြီးတော်နဲ့တကွယောဂီပေါင်းတော်ကောင်းတွေတန်တန်မှာအမြဲတမ်းလိမ့်ကြံပြီးတော့နေတဲ့ကန့်ညီပြီးတော့နေတဲ့ကိလေသာအငြိအကြီးတရားတွေရှိနေသလားမရှိနေလားအဲကိလေသာအငြိအကြီးတရားတွေကိုတဲ့တဖြည်းတဖြည်းနဲ့နှင်ထုတ်ရမယ်တဖြည်းတဖြည်းနဲ့ဖယ်ရှားရမယ်တဲ့ခြေရင်တဲ့ပုဂ္ဂိုလ်ဒီတစ်ချိန်တည်းဖြင့်အငြိအကြီးတွေကိုမထုတ်နိုင်လို့အဖန်ပန်တတ်တာထုတ်ပြီးတကယ်တော့ယောဂီပေါင်းတရားကောင်းတို့တတိလည်းပဲခဏလေးရှုမှတ်ယုံနေတော့ဒီကိလေသာအညစ်အကြေးတွေကမကုံသွားနိုင်ပါဘူးမတန့်ဆင့်သွားနိုင်သေးပါဘူးတဲ့တို့အတွက်ကြောင့်ခဏတိုင်းခဏတိုင်းမှာအခွင့်ရတိုင်းအခွင့်ရတိုင်းမှာကြိုးစားပြီးတော့မှတ်ရသလားမမှတ်ရပါလားတဏှာကြီးအခွင့်ရရင်တဏှာကြီးမှတ်ရတယ်တရက်အခွင့်ရရင်တရက်မှတ်ရမှာပဲတလအခွင့်ရလို့ရှိရင်တလမှတ်ရမှာပဲတနည်းအခွင့်ရလို့ရှိရင်တနည်းလုံးလည်းပဲမှတ်နေရမယ်တဲ့အဲ့တော့အခွင့်ရတိုင်းအခွင့်ရတိုင်းရှုမှတ်သွားမယ်ဆိုကကိလေသာအငြိအကြေးတရားတွေကျင်းအောင်ဆင်သွားအောင်တဖြည်းဖြည်းနဲ့ရှုမှတ်ခြင်းဖြင့်ရှုမှတ်နိုင်ပြီဆိုလို့ရှိရင်ဟောဒီခန္ဓာဇာတိကငြိမ်းသွားမယ်တဲ့တရားငြိမ်းသွားမယ်ခန္ဓာဇာတိငြိမ်းသွားကြမယ်အဲ့ဒါဇာတိခန္ဓာရလာတဲ့အခါမှာဒီခန္ဓာကိုယ်ဆိုတဲ့တရားကအတူပြုတ်ပြီးတော့မရနိုင်တဲ့အလွန်ကြီးမားတဲ့ဆင်းရဲဒုက္ခတွေကိုရထားခြင်းပဲဖြစ်တယ်။ခန္ဓာတရားရလာလို့ရှင်ဆင်းရဲရတာဒါခန္ဓာတရားရတိုင်းပါရတာတဲ့ဆင်းရဲရတာဒါပဲသူ့အတွက်ကြောင့်မြတ်စွာဘုရားကနတ္ထိခန္ဓာသမဒုက္ခတဲ့ခန္ဓာတမာရီခန္ဓာ၅ပါးနဲ့တူတဲ့ဒုက္ခဆင်းရဲခြင်းမျိုးတွေဟာနတ္တိလုံးဝမရှိပါဘေကုံခန္ဓာ၅ပါးနဲ့တူတဲ့ဆင်းရဲခြင်းမျိုးတွေဟာမရှိဘူးတဲ့အတူပြုတ်ပြီးတော့ကိုဥမာနဲ့ပြုတ်ပြီးတော့ကိုပြောပြလို့မရအောင်ပင်လည်းအလွန်ဆင်းရဲတဲ့တရားဒီကတခြားလားဟာဒီခန္ဓာဒုက္ခသစ္စာလားခန္ဓာဒုက္ခသစ္စာဟာအလွန်တရာမှပင်ပန်းတဲ့ဆင်းရဲတဲ့ခန္ဓာရှိပြီးဆိုလို့ရှိရင်ဖြစ်ချင်းသဘောတရားတွေကလည်းနှိမ့်ဆက်ပြီးတော့နေဤပြက်ချင်းသဘောတရားတွေကလည်းနှိမ့်ဆက်ပြီးတော့နေဤဖြစ်ချင်းပြက်ချင်းတို့ဖြင့်အမြဲမပြတ်တလဇနှိမ့်ဆက်နေတဲ့အတွက်တာကြောင့်အာရိခန္ဓာကိုတော့နောက်တနေ့အတွက်အာရီဆက်ဖို့အသက်ဒီဆက်ဖို့အတွက်ခွန်အားတွေရရှိရေးအတွက်ပြန်ပြီးတော့အိတ်တဲ့အချိန်ထိကြာအောင်ပင်လင်းအာရီသင်္ခါရဒုက္ခတွေကိုအမျိုးမျိုးဖုံဖုံပြုပြင်ပေးပြီးတော့နေရတယ်အဲ့လိုမျိုးမျိုးပုံပုံပြုပြင်ပြီးတော့နေရတာခန္ဓာဤဒုက္ခသစ္စာခန္ဓာဤပါသစ္စာဒီနိဗ္ဗာန်မှာအရာတွေကြတော့မရှိဘူးပြုပြင်ပေးရတာဆိုလို့ဘာတစ်ခုမှမရှိဘူးအိပ်ဆရာလည်းမလိုသွားဆရာလည်းမလိုရက်ဆရာလည်းမလိုထိုင်ပြီးဆရာလည်းမလိုဘူးပြုပြင်ရတဲ့သင်္ခါရတရားတွေနိဗ္ဗာန်မှာရှိသလားမရှိလားအဲ့လိုသင်္ခါရတွေမရှိတဲ့အတွက်ကြောင့်နိဗ္ဗာန်တည်းတန်တိဒုက္ခနိဗ္ဗာန်တည်းပါဒုက္ခဘုရားကဗာပြောလေနတ္ထိတန္တိတမံဒုက္ခံနဲ့တန္တိတမံဖြစ်ချင်းကင်းတဲ့ယုံနာသင်္ခါရတရားတွေကြုံငြိမ့်ပြီးနေတဲ့အင်းငြိမ့်ပြီးနေတဲ့နိဗ္ဗာန်နဲ့တူတဲ့ဒုက္ခံချမ်းသာခြင်းမျိုးသည်နတ္ထိလုံးဝမရှိနိုင်ပါဘီနိဗ္ဗာန်နဲ့တူတဲ့ချမ်းသာခြင်းမျိုးဥမာပြပြီးလို့ကိုပင်မရတဲ့ချမ်းသာခြင်းမျိုးလည်းပဲမရှိပါဘူးတဲ့နိဗ္ဗာန်မှာကခန္ဓာတရားကမရှိတော့ဖြစ်ခြင်းလည်းမရှိဘူးခန္ဓာမရှိတော့ဖြစ်เสียလို့ဒီလားမလို့တော့ဘူးလားမလို့ပါဘူးခန္ဓာမှမရှိတာဖြစ်เสียလည်းမလို့တော့ဘူးအဲ့လိုဖြစ်เสียဖြစ်ခြင်းမရှိတဲ့အတွက်ပြည့်ခြင်းလည်းမရှိတဲ့အတွက်နိဗ္ဗာန်ဒီချမ်းသာတယ်ပြည့်ခြင်းလည်းမရှိတဲ့အတွက်နိဗ္ဗာန်ဒီပါဖြစ်တတ်တယ်နိဗ္ဗာန်မှာဘုန်းကြီးတို့ရုပ်တရားလည်းမရှိဘူးနာမ်တရားလည်းမရှိဘူးယောနမမရှိတော့နိဗ္ဗာန်ဒီငြင်းအေးနေသလားမအေးနေပါလားနိဗ္ဗာန်မှာယောနသင်္ခါရတရားတွေမရှိတော့ဒုက္ခလည်းမရှိဘူးဒါကြောင့်မြတ်စွာဘုရားလက်ထက်ကဘုန်းကြီးတို့ပုံနာကြီးတူကမြတ်စွာဘုရားကိုရှောက်ထားဘူးတဲ့မြတ်စွာဘုရားတဲ့ဒုက္ခကိုဘယ်သူလုပ်ပါတဲ့လဲပုံနာကြီးဒုက္ခကိုဘယ်သူမှမလုပ်ပါဘူး
မ
ြတ်စွာဘုရားဟာဒုက္ခကိုမိမိပြုတာလားဘုရားဟာမိမိလည်းမပြုဘူးဒါဖြင့်သူတော်ဘာပြုတာလားဘုရားဟာသူတော်ဘာလည်းမပြုဘူးဒါဖြင့်ဘုရားဒုက္ခကိုမိမိသူတော်ဘာနှစ်ဦးသားလုံးကပြုတာလားဘုရားဟာနှစ်ဦးသားလုံးလည်းပြုတာမဟုတ်ဘူးဒါဖြင့်ဘုရားဒုက္ခဟာရှိသလားမရှိပါလေလားဘုရားလို့ပုဏ္ဏကြီးကမေးလျှောက်တဲ့အခါပုဏ္ဏကြီးဒုက္ခဟာမရှိသည်မဟုတ်ဒုက္ခဟာရှိပါ၏ဒါဖြင့်ဗျာအဲ့ဒီဒုက္ခကိုဘယ်သူကလုပ်ပါသလဲလို့ပုံနာကြီးကမေးတော့ပုံနာကြီးဒုက္ခကိုဘယ်သူမှပြုလုပ်တာမဟုတ်ဘူးမတိမှုဆိုတဲ့အဝိဇ္ဇာကလုပ်တာလို့မြတ်စွာဘုရားကဖြေလိုက်ဒုက္ခကိုလုပ်တာကမတိမှုအဝိဇ္ဇာကလုပ်တာဒုက္ခကိုလုပ်တာကဘယ်သူလုပ်တာမတိမှုဆိုတဲ့အဝိဇ္ဇာမောဟတရားကဒုက္ခရအောင်လုပ်သည်တဲ့ခန္ဓာ၅ပါးတရားတွေအာနတ၁၂ပါးတရားတွေဓာတ၁၈ပါးတရားတွေသစ္စာ၄ပါးတရားတွေပရိစ္ဆေသမုပ္ပါအင်္ဂါအပြင်၁၂ပါးပေရာအပြင်၁၈ပါးသောပရိစ္ဆေသမုပ္ပါတရားတွေကိုမသိတဲ့မမြင်တဲ့မောဟလို့ဆိုရတဲ့အဝိဇ္ဇာတရားတွေကြောင့်ဘုန်းကြီးတို့နေတကွာယောဂီပေါင်းသူတော်ကောင်းတွေကသင်္ခါရဒုက္ခတွေဖြစ်ရတယ်အဝိဇ္ဇာကြောင့်သင်္ခါရဒုက္ခဖြစ်အဝိဇ္ဇာကြောင့်ပါဖြစ်အဲ့တော့မသိမှုဆိုတဲ့အဝိဇ္ဇာတရားတွေကိုအကြောင်းခံပြီးဟောသင်္ခါရတရားတွေဖြစ်ရသင်္ခါရတွေဖြစ်တော့ကံတွေတရားတွေလို့တော့ကုသိုလ်ကံတွေအကုသိုလ်ကံတွေလို့တော့ဝိညာဏဆိုတဲ့မျိုးစေ့ကိုကျက်ချဖြစ်သွားတယ်ဝိညာဉ်ဆိုတဲ့မျိုးစေ့တွေကျက်ချမှာတော့ဖြင့်ဟောနာယုတ်ဆိုတဲ့အတိအပင်တွေရမှာလားမရမှာလားအေးဒါကြောင့်မြတ်စွာဘုရားကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံယေလို့ဟောခဲ့သလားမဟောခဲ့လားဟောခဲ့ပါပါဒါကြောင့်မသိမှုအဝိဇ္ဇာကြောင့်သင်္ခါရတရားတွေဖြစ်သင်္ခါရတွေကြောင့်ဝิญဉ်ဆိုတဲ့မျိုးစေ့တွေကျဲချဝิญဉ်မျိုးစေ့ကျဲချမှတော့ယုံနံဆိုတဲ့အပင်အသီးတွေလည်းတခါတည်းပေါက်လာတယ်တဲ့အဲဒီတော့မသိမှုအဝိဇ္ဇာလိုချင်တဲ့တဏှာအဲ့ဒါအခြေခံတရားမူလတရားပဲအဲ့ဒီမသိမှုအဝိဇ္ဇာနဲ့လိုချင်တဲ့တဏှာတရားတွေရာဒီဇာတိရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့သည်ဒုက္ခတရားတွေနဲ့သာကြုံရတယ်ဒုက္ခတရားတွေနဲ့ဘုန်းကြီးတို့ကြုံကြရလားမကြုံကြရလားအခြေခံတရားကပါလေဆိုတော့အဝိဇ္ဇာနဲ့တဏှာအခြေခံတရားကပါတဏှာပါတရားအဝိဇ္ဇာနဲ့တဏှာတရားပဲမသိတာကအဝိဇ္ဇာလိုချင်နေတာကတဏှာတရားမသိလို့လိုချင်တာလိုချင်တော့ရအောင်လို့ရအောင်လို့တော့ကံသင်္ခါရတွေပြုတော့ဝิญဉ်ဆိုတဲ့မျိုးစေ့တွေကျေချဖြစ်သွားတော့နာမရူပနာယုတ်အပင်တွေရတယ်။အဲ့ဒီနာယုတ်အပင်တွေကိုရလာတော့ဒုက္ခတရားတွေနဲ့ပဲနှစ်ပါးသွားကြရတယ်။သူ့အတွက်ကြောင့်အဝိဇ္ဇာစတဲ့ကိလေသာအညစ်ကြေးတရားတွေကိုတဖြည်းဖြည်းနဲ့ပယ်ထုတ်နိုင်ရေးဆိုတာကတော့ဖြင့်တတိပဌံတရားကိုအားထုတ်နိုင်မှကြိုးစားနိုင်မှသာတဖြည်းဖြည်းနဲ့ပယ်ရှားနိုင်ကြမှာ။တတိပဌံတရားမှာအာမထုတ်ဖြစ်သေးဘူးဆိုလျင်အညစ်အကြေးကိလေသာတရားတွေကိုပယ်ထုတ်နိုင်မှလားမပယ်ထုတ်နိုင်မှလားမပယ်ထုတ်နိုင်ပါဘူး။အဲကြအဝိဇ္ဇာစတဲ့ကိလေသာအညစ်အကြေးတရားတွေကိုအချိန်ရတိုင်းအချိန်ရတိုင်းအခွင့်ရတိုင်းအခွင့်ရတိုင်းမှကြိုးစားပြီးတော့ရှုမှတ်ကပယ်ထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းဖြင့်ဤကဲ့သို့ယနေ့ယခုခါ၌မိမိတို့တည်းလူရှိဟန်တောင်းတနှစ်တရားမြန်တို့ကပန်းစင်အပ်သောမေတ္တရာဘုရားနိဗ္ဗာန်တရားတော်မြတ်ကိုတတိပဒံဝိပဒနာကျင့်တရားများကိုကြိုးစားရှုမှတ်ပွားများအထောက်နိုင်ခြင်းဖြင့်တပြေးပြေးနဲ့ရှုမှတ်ပြီးတော့ပယ်နိုင်ခြင်းဖြင့်အလိုရှိဟာတောင်းတနှစ်တရားများတို့ကပန်းစင်ရသောမေတ္တရာဘုရားနိဗ္ဗာန်တရားတော်များကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တိုင်အောင်ပင်အတ္တိယတိကိုစီကိုငှမျက်မှောက်ပြုနိုင်ကြပါစေကုန်တည်း